မြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားမှာတစ်ဆိုနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပိုင်းတွေပြန်ပြီးတော့ဆွေးနွေးဖို့အတွက်မြမငြိမ်းချမ်းရေးကော်မရှင်နဲ့ MCA အဖြစ်ရဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဒီကနေ့ထိုင်းနိုင်ငံချင်းပိုင်းမှာအလို့သဘောတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာတော့ဆုံးဖြတ်ချက်တစ်စုံတရာချမှတ်ခဲ့တာမရှိခဲ့ပေမဲ့ RCSS ဘက်ကတော့တစ်ဆိုနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အစိုးရတပ်မတော်နဲ့တီးတန့်ဆွေးနွေးသွားဖို့တင်ပြခဲ့သလိုနှစ်ဖက်အောက်ခြေတပ်အချင်းချင်းဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းဖို့ကိုလည်းဆွေးနွေးခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီလိုမျိုးငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးနေချိန်မှာပဲ MCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာလည်းတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်။တရင်အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော်နိုင်ကိုအင်ကတင်ပြပို့ထားပါတယ
်။ဟုတ်ကဲ့ပါ။တစ်ဆုနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုဖြေရှားဖို့အတွက်အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတောက်ကြံနေညနေပိုင်းအလို့သဘောတွေ့ဆုံမှုအခြေအနေကိုတော့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကခုလိုပြောပါတယ
်။တောင်ပိုင်းရှမ်းပါဖြစ်စဉ်တွေကိုစစ်ဆေးရလေးတွေကျွန်တော်တို့ကိုဖြည့်ဆည်းမယ်အဓိကအားဖြင့်တော့အလို့သဘောကိုတော့ဆင်းရဲခဲ့ပါတယ်။ကျွန်တော်တို့ကဖိုင်နန်ဆယ်အဂရီးမန့်လေးကတော့အခြေချအဓိကအားဖြင့်တော့စီးပွားရေးကိုရှိတဲ့ဒီအကြောင်းတော့ကျော်ဖြစ်ခဲ့ဒါမဲ့ရှင်မီဘဲတို့မှာကျတော့ဖေတောင်ပေးနေတယ်ကျွန်တော်ကြားကြတာဆိုတော့ဒီလိုမျိုးကိုကျွန်တော်တို့ဆွေးနွေးကြတာဖြစ်ပါတယ်
။ဒီတွေ့ဆုံဆွေးနွေးမှုမှာဆုံးဖြတ်ချက်တစ်စုံတရာချမှတ်ခဲ့တာမရှိပေမဲ့ဆွေးနွေးချက်တွေကိုအထက်ကိုပြန်လည်တင်ပြသွားမယ်လို့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြောပါတယ်။RCSS အဖွဲ့ဟာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသွားပေမဲ့လည်းမြန်မာတပ်မတော်နဲ့မကြာခဏဆူဆူလို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားနေပါတယ်။ဒီလိုအောက်ခြေချင်းချင်းဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းဖို့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးစော်သေးကအခုလိုပြောပါတယ
်ဒီနှစ်ဖက်ကြားမှာပေါ့နော်အောက်ခြေမှာဖြစ်နေတဲ့ပြဿနာတွေရှိနေပြီဒီပြဿနာတွေဘယ်လိုဖြေရှင်းလဲဆိုတာနှီးနှံနေတယ်ဆွေးနွေးတယ်ပြီးရင်ဆက်ပြီးတော့ဘယ်လိုတွေ့လို့လုံရှင်းရမလဲဆိုတာဆွေးနွေးပါတယ်ကောင်းဝင်နေပြုစုဖြစ်တယ
်ဒီတွေ့ဆုံပွဲကိုအစိုးရ PC ဘက်ကဒုတိယဗိုလ်ချုပ်ကြီးခင်စောဦးညီစာဦးဆောင်ပြီး RCSS SSA ဘက်ကဗိုလ်ချုပ်ကြီးရွှေစစ်ကိုယ်တိုင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကတက်ရောက်ဆွေးနွေးခဲ့ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15ရက်ကအစိုးရတပ်မတော်စိုင်းစားလက်ထက်ကန်ဖွဲ့စည်းကောင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်တော်စုကန်ဒီဖွဲ့မထုတ်ရင်းနဲ့တခုပြည်တော်တပ်မတော်ခါကြီးကြီးကိစ္စရပ်တွေကိုတင်ပြလာတဲ့ပုံမှာစိုင်းစားလက်ထက်ကန်ဖွဲ့တွေကြားအငြင်းမတူကွဲလွဲမှုတွေရှိလာခဲ့တာပါတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကတော့ဒီတောင်စုကန်ဒီခွဲမဆဲရေးဆိုတဲ့ချက်ဟာ RCU ပြည်ရခါရုပ်မှာမပါဝင်သလိုတခုတည်းသောတပ်မတော်သာစီရေးကိစ္စရအတွက်တပ်မတော်နဲ့တိကျဆွေးနွေးသွားမယ်လို့နိုဝင်ဘာလ12ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ထားပါတယ်။ငြိမ်းချမ်းရေးကော်မရှင် PC အနေနဲ့နိုဝင်ဘာလ18ရက်နေ့မှာတရုံမျိုးရာစီယုံ KNU နိုဝင်ဘာလ17ရက်နေ့မှာတရုံဤသုတ်တရေးပါတီ KNDP နဲ့ KNU ကချင်းလူလိုက်ရေးဖွဲ့တို့နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်။ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းသာလက်နက်ကဖွဲ့စည်းပြီးတွေ့ဆုံနေတဲ့အချိန်တည်းမှာပဲချင်းပြည်နယ်ပလဝါမြို့နယ်တွင်ရခိုင်တပ်မတော် AE နဲ့မြန်မာတပ်မတော်တို့ကြားဂျာရာဝတိနေနဲ့တောက်ကြံနေမနဲ့သည့်တိုက်ပွဲဖြစ်ပွားနေစေလို့အေအေကြံကြားရေးတာဝန်ခံခိုင်ကုခကပြောပါတယ
်။မင်းကစင်္ဂါရီနေ့မင်းနေ့တနားကြီးကိုကနေမနားကြီးမစမနေ့ဒီပေါ်ကတိုက်ပွဲဖြစ်တယ်ကြာ။ဗမာစစ်တပ်ကစက္ကခိုင်ကလောက်ခံခမာပုံးခနဲ့တောင်းစီတဲ့ပေါ်အဲ့ဒီတိုင်းနေနေပြီးတော့ဖြစ်တာ။ဗမာတမ်တို့ဖက်ကနေပြီးတော့တော်တော်လေးအကြအဆုံးများလေကြာ။အနည်းဆုံးငါဆိုကြဆုံးတယ်။ဒါရတော့တော့အများကြီးရှိတယ်။အဲ့ပေါ်ပွဲဖြစ်တဲ့နေရာကတော့ကလကမြင်းနဲ့ပြီးဆောင်ကြပေါ့။အဲ့ဒီလာဆောင်ရဆိုတဲ့ရွာရဲ့အနောက်ဘက်မှာဖြစ်တာအဲဒီနေရာနဲ့မလမ်းမကမ်းပါပဲတင်လာရင်ည9:00နာရီ38မိနစ်မှာတိုက်ပွဲတစ်ခါဆက်ဖြစ်ကြအဲဒီကောင်ဆိုတဲ့ရွာနောက်မှာအခုဒီနေ့ဆောင်ရနေမလမ်းမှာလည်းပဲအဲဒီမှာတိုက်ပွဲဆက်ဖြစ်နေကြဒီဗမာကမ်တို့ဘက်ကနေအလုံးငယ်နဲ့နေပြီးတော့သူတို့ပြန်ပြီးတော့ထိုးပေါက်လာတဲ့ဒီကြောင့်မလို့အဲဒီရေပန်းတဝိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေကြ
တိုက်ပွဲစဉ်တွင်တမတော်ဘက်ကခိကကြဆုံမှုများနေတယ်လို့ရခိုင်တမတော်ဘက်ကပြောဆိုနေပေမဲ့လည်းတင်းချာတည်ကြည့်ချက်မရသေးဘူးလို့တမတော်ဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကလည်းအိန္ဒိယမြန်မာနယ်စပ်နေရှေလိပ်ဝရှေးရွာရှေးမြောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းကချင်ပြည်နယ်ဆွန်ဘရာပုံမြို့နယ်ဘက်မှာကချင်တို့လာရေးဖွဲ့ KNIR တပ်စခန်းတစ်ခုကိုတမတော်ကနေထိုးစစ်ဆင်သိမ်းပိုက်ခဲ့တယ်လို့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဦးဆောင်အောင်ကပြောပါတယ်။ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာလည်းတမတော်နဲ့ DNL တန်းပလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။